Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါဒေါရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇွန်လ1ရက်နေ့တင်းလာနေညနေခင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ79.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒေါရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
ကျမအေးတန်းနာကြပါရှင်အမေရိကန်ပြည်ထောင်စုမှာအမျိုးသားလုံခြုံရေးအတွက်အစိုးရရဲ့ပြည်ရင်းစောင့်ကြည့်ရေးအစီအစဉ်ကိုတက်တန်းတို့ကိုအထက်လွှတ်တော်မှာမဲခွဲဆုံးဖြတ်တာမှာသဘောတူညီမှုမရလို့ NSA အမေရိကန်အမျိုးသားလုံခြုံရေးအေဂျင်စီအနေနဲ့တယ်လီဖုန်းဆက်သွယ်မှုတွေစောင့်ကြည့်ခွင့်ဆုံးရှုံးသွားပြီဖြစ်ပါတယ်အရှေ့တောင်အာရှဒေသမှာရင်ဆိုင်နေရတဲ့လေစီပြေရွှေ့ပြောင်းဝင်ရောက်သူတွေရဲ့အရေးကိုကင်တွယ်ဖြေရှင်းဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံသားအဖြစ်နဲ့အသိအမှတ်ပြုရလိမ့်မယ်လို့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးကတင်းလာနေမှာပဲပြောသွားပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေပြောပြဖို့ရှိပါတယ်မတ်သိန်းကြီး
ကောင်းပါပြီရှင်လေစီပြေဒုက္ခသည်တွေအရေးနိုင်ငံတကာနဲ့ပူးပေါင်းဖြေရှင်းရဖို့အထိုက်အခံ NLD ပါတီကတိုက်တွန်းလိုက်ပါတယ်ဒီနောက်မှာတင်ပြပေးမှာကတော့တောင်ပိုင်းရှမ်းပြည်တပ်မတော်က SNLD ပါတီဝင်တွေကိုစစ်သားတစ်စုဆောင်းသွားတဲ့ကိစ္စပါ
ကျွန်တော်ပါတီဝင်၈ယောက်ကိုပေါ်ဆောင်သွားတယ်ပေါ့နော်အဲ့ဒါမျိုးသား၁၈ယောက်မျိုးသမီးတယောက်ပါသွားတယ်အဲ့ဒါကိုအရ
ေးကြီး SNLD ပါတီရဲ့ပြောခွင့်ရဦးဆိုင်လိပ်ဖြစ်ပါတယ်ဒီနောက်မှာတော့ American မြန်မာဆက်ဆံရေးညီလာခံနဲ့အတူဒေတာရင်းလုံခြုံရေးဆိုင်ရာသတင်းတပုတ်တို့ကိုလည်းဒီညနေခင်းမှာတင်ပြပေးဖို့ရှိပါတယ်ရှင်ဒါရီမတိုင်ငယ်ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်အေးတန်နာကျော်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြပါအောင်ရှင်
American ပြည်အောင်စုမှာ September 17ရက်တိုက်ရိုက်ခိုက်မှုဖြစ်ပွားပြီးကလေးကအုံပြုခဲ့တဲ့အမျိုးသားလုံခြုံရေးအတွက်အစိုးရရဲ့ပြည်ရင်းစောင့်ကြည့်ရေးအစီအစဉ်ကိုတက်တန်းတိုးဖို့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်ကြတာမှာသဘောတူညီမှုမရလို့ NSA American အမျိုးသားလုံခြုံရေးအေဂျင်စီအနေနဲ့တယ်လီဖုန်းဆက်သွယ်မှုတွေစောင့်ကြည့်ခွင့်ဆုံးရှုံးသွားပြီဖြစ်ပါတယ်အကျံဖက်သမားလို့မတင်ရရသူတွေရဲ့တယ်လီဖုန်းဆက်သွယ်မှုတွေဖုန်းနံပါတ်ရက်ဆွဲနဲ့ဘလောက်ကြာကြာပြောတယ်လဲဆိုတာတွေအပါအဝင်အသေးစိတ်အချက်လက်တွေကိုစောင့်ကြည့်တဲ့တချိန်ကလှုပ်ဝဲခဲ့တဲ့အစီအစဉ်ဟာနိုင်ငံသားတွေရဲ့ကိုယ်ရေးကိုယ်တာလွတ်လပ်ခွင့်ကိုချိုးဖောက်မှုလို့အမေရိကန်နိုင်ငံသားတွေကဝေဖန်ကြပါတယ်။အောက်လွှတ်တော်မှာအတည်ပြုပြီးဖြစ်တဲ့ဥပဒေကတော့ NSA အနေနဲ့အားလုံးကိုကြိုက်သလိုစောင့်ကြည့်နားထောင်တာမျိုးမဟုတ်ဘဲနဲ့လိုအပ်တဲ့ကိစ္စရပ်တွေမှာပဲဆိုင်ရာတယ်လီဖုန်းကုမ္ပဏီစီကတဆင့်အချက်လက်တွေကိုပန်ကြားပြီးတော့ပန်ကြားခွင့်ပေးဖို့ခွင့်ပြုတာဖြစ်ပါတယ်။မူလစောင့်ကြည့်ရေးအစီအစဉ်ကိုတနင်္ဂနွေနေ့ညတက်တန်းမကုံခင်မှာအထက်လွှတ်တော်ကအတည်မပြုပေးခဲ့ပေမဲ့လေဒီကိစ္စကိုဒီသတင်းပတ်ထဲမှာအတည်ပြုပေးရင်ပေးလို့ရပါသေးတယ်။အိမ်ပြီးတော့ပြောခွင့်ရသူ George Arnest ကတော့အချိန်ကွာဟမှုဟာတာဝန်မဲ့ဖြစ်ရလို့ဆိုပြီးတော့အထက်လွှတ်တော်အနေနဲ့လှုပ်ရှားရှိတာမြင်မြန်လုပ်ဖို့လိုတယ်လို့ပြောပါတယ်။အခုအစီအစဉ်တက်ကလုံခြုံရေးနဲ့ကိုရေးကိုယ်တာလွတ်လပ်ခွင့်ကြားမှာတင့်တော်တဲ့ညှိနှိုင်းမှုဖြစ်တယ်လို့ Mr. Arnest ကပြောပါတယ်ရှင်။
ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစပိန်စီးရင်မတော်တဆဖြစ်မှုကြောင့်ပေါင်အယိုးအက်သွားတဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာတနင်္လာဒီကနေ့မှာအမေရိကန်ပြည်ထောင်စုကိုပြန်လာမှာဖြစ်ပါတယ်တနင်္ဂနွေနေ့တုန်းကဆွစ်ဇာလန်နိုင်ငံနယ်စပ်နဲ့ကီလိုမီတာ40အကွာပြင်သစ်နိုင်ငံဘက်ချန်စီယွန်ဇီမှာမစ္စတာကယ်ရီစပိန်စီးနေတော့မတော်တဆဖြစ်ရာကဂျနီဗာစီးရုံကိုပို့ခဲ့ရတာပါတနင်္ဂနွေနေ့ညမှာမစ္စတာကယ်ရီအမေရိကန်ကိုပြန်လာဖို့စီစဉ်ထားပေမဲ့လိုအပ်တဲ့ကြိုတင်ကာကွယ်မှုတွေအတွက်စောင့်ကြည့်ဖို့တညထပ်နေရဒါကြောင့်ဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ခါဘီကပြောပါတယ်ဝန်ကြီးဂျွန်ကယ်ရီဟာလှုပ်လှုပ်ရှားရှားနဲ့စိတ်ဓာတ်ရပါတက်တက်ကြွရရှိပြီးသမ္မတအိုဘားမားနဲ့တယ်လီဖုန်းပြောဆိုခဲ့တယ်လို့အခြားတယ်လီဖုန်းတွေကိုလည်းလက်ခံပြောဆိုခဲ့တယ်လို့ပြောခွင့်ရခါဘီကပြောပါတယ်ပေါင်အယိုးအက်သွားတဲ့မစ္စတာဂျွန်ကယ်ရီဟာစပေါ်စတာမှာဆေးကုသမှုခံယူမှာဖြစ်ပါတယ်အရင်ကမစ္စတာကယ်ရီရဲ့တင်မဆုံရိုးခွဲစိတ်ကုသထားတဲ့နေရာအနီးမှာအခုလိုပေါင်ရိုးအပ်သွားတာကြောင့်သူ့ကိုတင်မဆုံခွဲစိတ်ကုသပေးခဲ့တဲ့ဆရာဝန်ကပဲဒီပေါင်ရိုးအပ်သွားတာကိုဆက်ကုပေးမှာဖြစ်တယ်လို့ပြောခွင့်ရကဆိုပါတယ်နိုင်ငံသားဝန်ကြီးကယ်ရီကအီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးသဘောတူညီမှုရဖို့နောက်ဆုံးသတ်မှတ်ရဖြစ်တဲ့ဇွန်လ30မတိုင်ခင်အီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဗက်ဆာရစ်နဲ့တွေ့ဆုံပြီးတွေ့ဆုံမှုအတွက်ဆွစ်ဇာလန်နိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်ခင်ဗျာ
အရှေ့တောင်အာရှဒေသမှာရင်ဆိုင်နေရတဲ့အလေစီးပြေရွှေ့ပြောင်းဝင်ရောက်သူတွေရဲ့အရေးကိုကင်တွေဖြေရှင်းနိုင်ဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံသားအဖြစ်နဲ့အသိအမှတ်ပြုရလိမ့်မယ်လို့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးအန်ရစ်ချ်ကဒီကနေ့တနင်္လာနေ့မှာပဲပြောသွားပါတယ်ဒီပြဿနာရဲ့အကြောင်းရင်းဟာမြန်မာနိုင်ငံမှာငြိမ်းချမ်းမှုနဲ့တည်ငြိမ်မှုမရှိတာကြောင့်ဖြစ်တယ်လို့မလေးရှားနိုင်ငံပူထရူဂျာယာမြို့မှာရောက်ရှိနေတဲ့အမေရိကန်အစိုးရရဲ့လူဦးရေဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်မှုများဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးအန်ရစ်ချ်ကသတင်းတောက်တွေကိုပြောသွားတာပါ ဒီတော့ထဲမှာပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့လေဆိပ်ပြေဒုက္ခသည်တွေနဲ့ပတ်သက်လို့နိုင်ငံတကာကဝိုင်းဝန်းကူညီဖြည့်ရှင်းကြဖို့နဲ့ဒီပြဿနာမျိုးထပ်ပြီးတော့မပေါ်ပေါက်စေဖို့အတွက်မြန်မာအစိုးရအနေနဲ့တရားဥပဒေစိုးမိုးရေး၊နယ်စပ်လုံခြုံရေး၊နယ်စပ်ဒေသနဲ့သက်ဆိုင်ရာအာဏာပိုင်တွေရဲ့အာဂရီလိုက်စားမှုတွေကင်းရှင်းရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုလိုအပ်သူတွေလက်ထက်ကိုအမြန်ဆုံးရအောင်လို့ဆောင်ရွက်ပေးနိုင်ရေးဒီကိစ္စရက်တွေမှာအလေးထားဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းဇွန်လ၁ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးတော့တိုက်တွန်းထားပါတယ်အမေရိကန်ကဟောလိဝုဒ်မင်းသားမက်ဒီလင်ကလည်းရခိုင်ပြည်နယ်အနောက်ပိုင်းကရိုဟင်ဂျာမွတ်စလင်ဒုက္ခသည်စခန်းတစ်ခုကိုပြီးခဲ့တဲ့သတင်းဘက်ကသွားရောက်ခဲ့ပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံပြီးတော့စကားပြောခဲ့တာပါမက်ဒီလင်ဟာရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုလာရောက်ပြီးတော့ကြည့်ရှုသွားတဲ့ပထမဦးဆုံးဟောလိဝုဒ်မင်းသားပဲဖြစ်ပါတယ်လူသားချင်းစာနာမှုအကူအညီတချို့ရှိတယ်ဆိုပေမဲ့လို့ဆူဒန်နဲ့ကွန်ဂိုကဒုက္ခသည်စခန်းတွေမှာသူတွေ့ခဲ့ရတယ်လို့မျိုးအနောက်နိုင်ငံတွေကလာရောက်ပြီးတော့အကူအညီပေးကြတဲ့တစုံတစ်ယောက်ကမှသူရဲ့နှစ်ရက်တာခီးစဉ်တွေမှာမတွေ့ခဲ့ရဘူးလို့မက်ဒီလင်ကပြောပါတယ်ရှင
်တရုတ်မြန်မာနယ်စပ်နာဖြစ်ပွားနေတဲ့မြန်မာနဲ့ကိုကန်တပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်တရုတ်နိုင်ငံတွေကိုမကြာခဏဗုံးစံကြားခဲ့တဲ့ယူနန်ပြည်နယ်မှာဒီသတင်းပတ်တဲ့တရုတ်စစ်တပ်ကစီရေးလေးကျင့်သွားမဲ့အကြောင်းတရုတ်နိုင်ငံကကြေညာလိုက်ပါတယ်မြေပြင်နဲ့ဝေဟင်ပူးတွဲစီရေးလေးကျင့်မှုတွေကိုမနှက်ဖြန်စတင်မှာဖြစ်ပြီးတကယ့်တိုက်ပွဲတွေမှာလို့ကြီးစံအစ်စ်တွေကိုအသုံးပြုသွားမှာဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်စီရေးလေးကျင့်မှုတွေကိုယူနန်ပြည်နယ်ကဒေသနှစ်ခုမှာလုပ်သွားမယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောပေမဲ့စစ်အင်အားဘလောက်နဲ့လေးကျင့်သွားမယ်ဘယ်တော့အဆုံးသတ်မယ်ဆိုတာကိုတော့ထုတ်ပြောခြင်းမရှိပါဘူးစီရေးလေးကျင့်မဲ့ဒေသမှာပြန်တမ်းမဲ့လေးရင်တွေကိုသတိပေးချက်ထုတ်ထားပါတယ်ဒီလိုစီရေးလေးကျင့်မှုတွေလုပ်သွားမဲ့အကြောင်းကိုလည်းမြန်မာအစိုးရကိုအသိပေးထားပြီးဖြစ်ပါတယ်မြန်မာစစ်တပ်နဲ့ MNDAA ကိုကန်တပ်ဖွဲ့တွေကြားတိုက်ပွဲတွေအတွင်းမြန်မာတိုက်လေရင်တွေကကျဲလိုက်တဲ့ဘုံတွေကြောင့်မတ်လတဲ့လူ၅ဦးသေဆုံးခဲ့တဲ့အဖြစ်ပြက်အပါဝင်နေစားဖြတ်ကျော်ဖြစ်ပွားနေတဲ့မတော်တဆမှုတွေကြုံနေရချိန်မှာပဲတရုတ်နိုင်ငံဘက်ကစီရေးလေးကျင့်မှုတွေပြုလုပ်လာတာပါတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဝါချွန်းကတော့မြန်မာနိုင်ငံတွင်းကလက်နက်ကန်ပဋိပက္ခတွေဟာတည်ငြိမ်အေးချမ်းကြီးကိုထိခိုက်နေတယ်လို့တရုတ်နိုင်ငံကယူဆတဲ့အကြောင်းပြောဆိုခဲ့ပေမဲ့စီရေးလေးကျင့်မှုဟာလူရိုးလုံစင်အစီအစဉ်သာဖြစ်တယ်လို့ဒီကနေ့ဘေကျင်းမြို့တော်သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်တရုတ်ရဲ့စီရေးလေးကျင့်မှုတွေကြောင့်ဒေသခံတွေရဲ့နေစဉ်ဘဝကိုထိခိုက်စေမှာမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်
ဒီဝေးခံအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA American တန်ကနေဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။ VNN နိုင်ငံအနေနဲ့ရေချောင်းကာကွယ်ရေးစွမ်းရည်တွေမြင့်တင်ဖို့ American နိုင်ငံတို့ကံယူတန်းကင်းလှည့်ရေရင်တွေဝယ်ယူတဲ့နေရာမှာ American ကဒေါ်လာ18တန်းထောက်ပံ့မယ်လို့ American ကာကွယ်ရေးဝန်ကြီး Ashton Carter ကကတိပြုသွားပါတယ်။ Mr. Carter ဟာနိုင်ငံစစ်ဖက်ဆက်ဆံရေးပို့ပြီးတော့ကောင်းမွန်အောင်လုပ်ဖို့အတွက် VNN နိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။ဒီဂျိုးပတ်မှုရဲ့ဒစိမ့်ဒီဒေတာဖြစ်နေတဲ့နိုင်ငံပူးပေါင်းဆောင်ရွက်မှုချဲ့ထွင်ရေးမှာရှေ့ဆောင်လမ်းပြဖြစ်မဲ့လမ်းညွှန်ကြေညာချက်တစ်ခုကိုနိုင်ငံကာကွယ်ရေးဝန်ကြီးတွေလက်မှတ်ရေးထိုးခဲ့ကြပါတယ်။အဲ့ဒီအချိန်မှာကုလသမဂ္ဂငြိမ်းချမ်းရေးထိန်းလုပ်ငန်းတွေမှာ VNN ပါဝင်လှုပ်ဆောင်နိုင်ရေးပြင်ဆင်ဖို့အမေရိကန်ကအကူအညီပေးတာလည်းပါဝင်ပါတယ်။တောင်တရုတ်ပင်လယ်ပြင်မှာ VNM ကသူတို့ပိုင်တယ်လို့ကြေညာထားတဲ့ရေပြင်ထဲမှနှစ်ကထိတိုက်တွေ့တော့တရုတ်သင်္ဘောကဝင်တိုက်လို့ထိခိုက်ပျက်စီးသွားတဲ့ VNN ကင်းလှည့်ရေရင်ကို iPhone စကန်မျိုးကရေတဲ့အခြေဆိုင်စခန်းမှာ Mr. Carter သွားကြည့်ခဲ့ပါတယ်။အခုလိုမျိုးတောင်တရုတ်ပင်လယ်မှာရေပိုင်နဲ့အငင်းပွားနေကြတာကိုသက်ဆိုင်ရာနိုင်ငံတွေအားလုံးရပ်တန့်ပစ်ဖို့စက်တရက်ကြာမဲ့ Asia Pacific ခီးစဉ်အစမှာ Mr. Carter တိုက်တွန်းသွားပါတယ်ရှင်။
ရင်ငုတ်တင်မော်သုံးပေရင်တက်ဒုံးကြီးပြစ်လို့မှုကိုအောင်မြင်စွာစမ်းသပ်နိုင်ခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံကတလောကကြေညာခဲ့ပြီးသတင်းပတ်တွေအကြာမှာအမေရိကန်နဲ့တောင်ကိုရီးယားတို့ကလည်းတံပြန်ပူးတွဲစီရီလေးကျင်းမှုတွေကိုစတင်ခဲ့ပါတယ်ဒီပူးတွဲစီရီလေးကျင်းမှုကိုရင်ငုတ်တင်မော်တွေကိုတိုက်မဲ့အကြီးမားဆုံးစီရီလေးကျင်းမှုလို့အမည်ပေးထားကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကတင်းလာနေမှာကြေညာပါတယ်ဘုံထူးနေတိလို့သွားမဲ့ဒီစီရီလေးကျင်းမှုတွေကိုတောင်ကိုရီးယားနိုင်ငံတောင်ပိုင်းဂျေဂျူးကျွန်းနားမှာပြုလုပ်တာဖြစ်ပြီးစစ်တင်မော်ဆယ်စင်းပါဝင်တဲ့အထက်မှာဖြတ်သင်းမောတစ်စင်းနဲ့ကင်းလဲစစ်လျင်နေတဲ့ရဟတ်ရင်တွေပါဝင်ပါတယ်ခင်ဗျာ
အရှိလေပိုင်းဒေသမှာလူရောပေါင်းများစွာတည်ကြည်စေတဲ့ mask ကဗိုင်းရပ်စ်အသက်ရှူလမ်းကြောင်းယောဂါပိုကူးဆက်သူနဲ့ထိတွေ့ခဲ့ပြီးတဲ့နောက်မှာတောင်ကိုရီးယားနိုင်ငံမှာလူပေါင်း680ကိုတည်တံ့ခွဲနေခိုင်းတယ်လို့ကျန်းမာရေးဝန်ထမ်းတွေဒီကနေ့ပဲပြောသွားပါတယ် တောင်ကိုရီးယားနိုင်ငံမှာပထမဆုံးမားရောဂါဖြစ်ပွားမှုဖြစ်နေပြီးခဲ့တဲ့လကဆော်ရီအာရေဗျနိုင်ငံကပြန်လာတဲ့အမျိုးသားတဦးမားရောဂါကူးစက်ခံလာရပြီးတဲ့နောက်မှာဒီအရှိလေပိုင်းဒေသမှာစတွေ့တဲ့ရောဂါကူးစက်ရောဂါပိုးကူးစက်သူသေဆုံးသူအနည်းဆုံး18ဦးရှိသွားပြီဖြစ်ပါတယ်။နောက်ပိုင်းယောဂါကူးစက်သူအားလုံးအရှိအလယ်ပိုင်းကနေယောဂါရလာတဲ့မူလယောလူနာစီကနေပြီးတော့ယောဂါဆစ်ဆေးပြီးတော့တီးတန့်ခွဲမထားခင်မှာမတိပဲနဲ့သူ့ကိုကင်တွယ်ခဲ့ရတဲ့ဆေးရုံဝန်ထမ်းတွေပြီးတော့သူ့နဲ့တဆောင်နေနေတဲ့လူနာတွေဖြစ်ကြပါတယ်ရှင
်။ထိတ်တန့်ရောက်တဲ့နေ့ကိုမအေးတန်နာကျော်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။အရှိတောင်အာရှဒေသတွင်ပင်လယ်ပြင်မှာလှေစီးထွက်ပြေးနေသူတွေအရေးနိုင်ငံတကာအကူအညီနဲ့အမြန်ဆုံးဖြေရှင်းဖို့လိုအပ်တဲ့အကြောင်းအဓိကအထိုက်ခံနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပြောပါတယ်။လူသားချင်းစာနာထောက်ထားတဲ့အနေနဲ့အကူအညီပေးဖို့နိုင်ငံသားအဖြစ်စီးစစ်တဲ့လုပ်ငန်းတွေအရှိန်မြှင့်ဆောင်ရွက်ဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။အပြည့်အစုံကတော့ VOA မြန်မာပိုင်းရဲ့သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။လှေစီးပြေးဒုက္ခသည်တွေနဲ့ပတ်သက်လို့လူသားချင်းစာနာတဲ့အကူအညီတွေပေးဖို့နိုင်ငံတကာနဲ့ပူးပေါင်းဖြေရှင်းကြဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုက်တွန်းလိုက်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်တူဦးဖြစ်တဲ့ဦးဝင်းထိန်ကတော့လှေစီးပြေးဒုက္ခသည်တွေကိုနိုင်ငံတကာနဲ့ပူးပေါင်းပြီးလူသားချင်းစာနာတဲ့အထောက်ပံ့တွေပေးဖို့အခုလိုပြောသွားပါတယ်
။နိုင်ငံတကာကလည်းဒီမှာရောက်လာတဲ့ဒီရင်းကသွားပြီးလူသားချင်းနဲ့အထောက်ပံ့အကူအညီပေးဖို့တော့ကျွန်တော်တို့ကအပြည့်ပါတယ်။ကပေါ်လက်တူပါတယ်။လှေစီးစက်တွေ့တဲ့ဥစ္စာကဒီလိုကမဖြစ်ခဲ့ဘူးလေ။ဒီကဘူဟာတတိယနဲ့လည်းရည်ရည်နိုင်လာပြီလို့ယူဆတာပေါ့ကျွန်တော်တို့ကတော့ဘာမှမစီစဉ်နိုင်ဘူးလေဘာလို့လဲဆိုတော့ကျွန်တော်တို့အောက်ဆုံးရန်ရတဲ့ကျွန်တော်တို့ပိုင်တာမဟုတ်ဘူးတက်ဆိုင်ရတဲ့မှာတော့ NLD ရောရှိတယ်ဆိုတော့လည်းအဲ့ဒီ NLD တွေကလည်းဟိုတက်ဆိုင်ရနဲ့ဆက်သွယ်ပြီးတော့စုံစမ်းပြီးရောက်ဝင်ဘယ်လိုမှမရနိုင်ဘူးဒါကြောင့်မလို့နိုင်ငံတကာရဲ့အပြည့်အစုံတွေရဲ့ရတယ်ကမူတည်ပြီးကျွန်တော်တို့ပြောရတာပါ
လေစီးပြေးဒုက္ခသည်တွေနဲ့ပတ်သက်လို့ဒေသရင်းကအစိုးရတွေပြည်တွင်းအင်အားစုတွေနဲ့နိုင်ငံတကာအစိုးရတွေပူးပေါင်းဖြေရှင်းကြဖို့နဲ့လေစီးပြေးသူတွေဟာဘယ်နိုင်ငံသားတွေဖြစ်လဲဆိုတာကိုစစ်စစ်အတည်ပြုဖို့ကိုလည်း NLD ကတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လည်းနိုင်ငံသားအဖြစ်အသိမှတ်ပြုတဲ့နေရာမှာတိုင်းရင်းသားအဖြစ်အသိမှတ်ပြုရေးကိစ္စတွေကိုတော့လက်ခံမှာမဟုတ်ဘူးလို့လည်းဦးဝင်းထိန်ကပြောပါတယ်။
ကျွန်တော်တို့အနေနဲ့ဦးဝင်းကဆိုတော့အပေါင်းလုံးတို့ကတော့မဖြစ်နိုင်ပါဘူး။ဘာကြောင့်လဲဆိုရင်အမှန်ရောတော့ဘယ်လိုပဲယူထားရကျွန်တော်တို့ပမာဏငန်းဒီမျိုးစုရဲ့တမိုင်းမှာရိုးများရှိမှမရှိပဲနဲ့ဒီတစ်ခုရိုးရင်းရဆိုတော့တုံးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကအတိအမှန်မပြဘူ
းဒီကနေ့မှာပဲမလေးရှားနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးအန်ရစ်ချက်ကတော့လှေစီးပြေးပြဿနာကိုဖြေရှင်းတဲ့အနေနဲ့နိုင်ငံသားအဖြစ်အသိမှတ်ပြုလက်ခံဖို့တိုက်တွန်းခဲ့တာပါလက်ရှိမှာတော့ဒေါအောင်ဆန်းစုကြည်အနေနဲ့လှေစီးပြေးဒုက္ခသည်တွေအရေးကိစ္စနဲ့ရိုဟင်ဂျာအရေးတွေကိုမပြောဆိုဘူးဆိုပြီးနိုင်ငံတကာကဝေဖန်မှုတွေအပေါ်မှာလည်းဦးဝင်းထိန်ကအခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ
်သူကလူသားချင်းစာနာထောက်ထားတဲ့သဘောပြည့်နဲ့ပုံပြချက်ဒေါအောင်ဆန်းစုကြည်သဘောတူလို့ထုတ်တဲ့ထုတ်ပြန်ချက်လေဒေါအောင်ဆန်းကြီးကရေနွားလေဒီဟာဒီဒုက္ခတွေပတ်သက်လူခွေဒီလိုမျိုးနဲ့တရားဝင်ဆိုဝေးကိစ္စတွေမကြမ်းကြပြောလို့ပြောရရှိရတယ်။ဒါပေမဲ့အဲဒါကိုနိုင်ငံတကာ community ကစိတ်မကြောက်လည်းဒီလိုဆက်ကြတာတစ်ခုတော့တစ်ခုပဲလေ။အဲလိုမျိုးတွေရှိတာကိုရှိလာပြီးတော့မှဒေါင်းဆန်းကြီးကဘာမှမပြောဘူးမပြောလို့ဆွဆွဲတာတော့တစ်ဖက်ကဆွဆွဲလို့ယူဆမှာပေါ့။
လေစီးပြေဒုက္ခသည်များကိစ္စဟာရခိုင်ပြည်နယ်ဘူးတိတောင်မောင်တော်ဒေသတွေမှာလွန်ခဲ့တဲ့3-4နှစ်ခန့်ကဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေနဲ့ဆက်ဆက်မှုရှိတယ်လို့ရှုမြင်ကြောင်းတရားဥပဒေစိုးမိုးရေးနယ်စပ်လုံခြုံရေးနယ်စပ်ဒေသနဲ့သက်ဆိုင်တဲ့အာဏာပိုင်များအာဂရိလိုက်စားမှုကင်းရှင်းရေးလူသားချင်းစာနာတဲ့အကူအညီအထောက်ပံ့များလိုအပ်သူတွေထံလျင်မြန်ပြည့်ဝစွာရောက်ရှိစေရေးဒုက္ခသည်စခန်းတွင်နေထိုင်သူတွေအမြန်ဆုံးပြန်လည်နေရာချထားရေးဒေသတွင်းနေထိုင်သူများရဲ့လူမှုစည်းဝါးအခြေအနေဖွံ့ဖြိုးတိုးတက်ရေးနိုင်ငံသားဖြစ်မှုဆိုင်ရာကိစ္စရပ်တွေကိုတရားမျှတပွင့်လင်းစွာအမြန်ဆုံးဆောင်ရွက်ပေးဖို့ကိုလည်း NLD ကဒီကနေ့ထုတ်ပြန်ခဲ့တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်ရှင်
တိုင်းချီဆိုင် VOE သတင်းထောက်မအေးမှာပါရှင်အခုကတော့တိုင်းရင်းဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ရဲ့စတပ်သားတွေစုဆောင်းနေတဲ့အခြေအနေကိုပြောပြပေးမှာဖြစ်ပါတယ်အစိုးရနဲ့အပြစ်ခတ်ရက်စဲထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC အဖွဲ့ကနေတပ်သားတွေစုဆောင်းတာမှာရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီဝင်18ဦးပါဝင်သွားတယ်လို့ပါတီတာဝန်ရှိသူတို့ကပြောပါတယ်ရှမ်းပြည်နယ်တွင်တပ်သားတွေခေါ်ယူစုဆောင်းမှုတွေကြောင့်ဒေသခံတွေကြားစိုးရိမ်နေကြချိန်မှာပဲ SNLD ပါတီဝင်18ဦးတို့စုဆောင်းခံရတာဖြစ်ပါတယ်အပြည့်အစုံကတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
Shamjin at Tambai, Mount Mamun Nebema, Tambai, Shamji Tamaro, RCSS Ega, Tata Tesuzang Yama, Shantain Damia, Timogrizi, Vajo, SNED Ega, Badi Win Sashiu, Tata Tepi, Kokanyara Pipare, Susan Kanya Duriha, Lulimun and Dunga, Badi Win Pedalule, SNED, Pio Yusu Kushi to Usan Lega, Pio Bare.
The mayor winner, the Benyas, you know, Mount Mamun, you know, SNED, the Okata. ဒီတိုင်းပြောင်းအနာကျရုံကိုပုံဆက်ပါတယ်သူတို့မြို့နယ်တွေကကြီးရွာတစ်ခုရဲ့ကျွန်တော်ပါတီဝင်ဆက်ရှိရဖို့ပေါ်ဆောင်သွားတယ်ပေါ့နော်အဲ့တော့မြို့သားသက်သမီးရောက်မြို့သူတွေပါသွားတယ်အဲ့ဒါကိုအရေးယူဆောင်ရွက်ပြီးဘုရားတို့ညီနိုင်ဆောင်ရွက်ပြီးဘုရားတို့ကျွန်တော်ကြည့်တော့ပြန်ပြောထားတာရှိပါတယ်အခုလာခေါ်တဲ့သူတွေကဒီဥစ္စာနှစ်ပတ်စံတာမြင်မြင်တတ်တတ်နဲ့လိုက်သွားတဲ့လူသားမျိုးတော့
သစ်စင့်ခေါ်တဲ့ပေါ် SNLD ဘက်ကအကြောင်းကြားလာတာမျိုးမရှိသေးတယ်လို့လက်ရှိ RCSS SSA ဘက်ကတတ်တတ်သစ်ဆူဆောင်းနေတယ်လို့သတင်းထွက်နေတဲ့ပေါ်မှာတောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရဘူမူဆိုင်လောင်ဆိုင်ကအခုလိုပြောပါတယ်
အမှန်တော့ဒီ SNLD ရဲ့ပါတီတွေနဲ့ကျွန်တော်တို့ကတတ်တတ်သစ်အဖြစ်နဲ့စီဆောင်းမိတယ်ဆိုရင်ဒီလိုအနေနဲ့ကလည်း CSS မှာလာပြီးတော့ဆွေးနွေးလို့ရတယ်ပါစီလည်းအခုတစ်ခါဒီလိုကဒီကိစ္စကိုဆွေးနွေးတာလည်းပြေးတာလည်းမတိုင်ကြတာလည်းဒီလိုကြောင်းကြတာလည်းမရှိသေးတာလည်းဆိုတော့တန်တရားဖြစ်မှုတစ်ခုပါပါတယ်။ဒီမှာဆာမတ်မဲ့ဖက်မှာထက်ပေါ်နေတဲ့တကင်းကကြာဖြူတဲ့စိတ်နဲ့ uniform နဲ့လို့ပြောကျွန်တော်တို့မှာကြာဖြူတဲ့စိတ် uniform မရှိပါဘူ
း။အမည်မဖော်လို့သူ RCSSSS တပ်မှုသူကတော့အခုလိုတတ်တတ်သိဆူဆောင်းတာဘာတီရဲ့စစ်ပညာမသိမနေရဆိုတဲ့ policy ကြောင့်ဖြစ်ပြီးစစ်မှုထမ်းပုံစံကတော့အမြဲတမ်းမှုထမ်း၅နှစ်မှုထမ်း၃နှစ်မှုထမ်းအရန်စစ်မှုထမ်းဆိုပြီး၄မျိုးခွဲခြားထားတယ်လို့ဆိုပါတယ်ရေကောက်ပွဲနီးလာတဲ့အတွက်နိုင်ငံရေးရပူးပေါင်းဆောင်ရွက်ရမယ့်အချိန်မှာအခုလို SNLD ပါတီဝင်တွေကိုတတ်တတ်သိဖြစ်ခေါ်ဆောင်သွားတဲ့လှုပ်ရဟာမဖြစ်သင့်ဘူးလို့ဦးဆိုင်လက်ကခုလူပြောပါတယ
်နိုင်ငံရေးလိုအပ်ချက်ရရေကောက်ပွဲနဲ့နီးစပ်နေတဲ့အချိန်မှာနိုင်ငံရေးပြောင်းလဲရှာမယ့်အချိန်မှာကျွန်တော်ပါတီဝင်တွေအဲ့လိုစိတ်ညစ်ရအနေထားမျိုးရောက်အောင်လုပ်တဲ့ပြည့်တဲ့အနေထားမှာတော့ကျွန်တော်ကဒါစိတ်ပြီးတော့မှလုပ်တဲ့အနေထားမျိုးမဟုတ်ဘူးလို့ပဲမြင်တယ်
ရှမ်းပြည်နယ်ဒီဘောကြောင်မဲမန်းကိုင်လဲချပင်လုံလွယ်လင်းနန့်ဆန်ခူလန်မိုးနယ်လင်းခေမောက်မဲဖူဘုံနယ်တွေမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တပ်ဖွဲ့တွေကနေတပ်သားတွေစုဆောင်းနေတယ်လို့လဲဒေသခံတွေကပြောပါတယ်အခုလိုတပ်သားတွေစုဆောင်းနေမှုကြောင့်ဒေသခံတွေဟာစိုးရိမ်မှုတွေဖြစ်ပွားနေပြီးဒေသသွင်းလူငယ်တွေထောင်ချီထွက်ပြေးသိမ်းရှောင်နေရတယ်လို့လွယ်လင်းခရိုင်မန်းကိုင်ဒေသခံတို့ကပြောပါတယ်
ထိုင်းနဲ့စပေါ်တိုင်းကလေးမျိုးကိုရောက်လာတယ်နောက်ပြီးတော့မှတရားဝင်မဖွင့်သေးတဲ့ရှမ်းပြည်အရှိပိုင်းမွန်တုံမြို့နယ်ပုံပါကျမ်းနောင်ဦးအဒီအဝင်းလန်းကနေရောက်လာတဲ့လူတွေလည်းရှိတယ်လူပေါင်းကဒီရှမ်းပြည်တောင်ပိုင်းဆိုရင်တစ်ထောင်ကျော်ထောင်ကနားလောက်ကိုထွက်ပြေးလာတယ်ခင်ဗ
ျရှမ်းပြည်နယ်ဘက်မှာဆိုရင်ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNLD နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့အဖွဲ့ချင်းနှိစမ်းမှုရှိနေတယ်လို့ကြားဖြူပါတီကရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီနဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့နှိစက်မှုတွေရှိနေတယ်လို့လဲရှမ်းပြည်ကြီးလှိလသူတွေကဆိုပါတယ်အခုလိုစစ်မှုမထမ်းမနေရတပ်သားတစ်တွေစုဆောင်းနေတဲ့လို့ရပေါ်မှာဥပဒေနဲ့လည်းမသိမ်းဆောင်အောင်နှစ်ဖက်ဖွဲ့စည်းများရဲ့လိုအပ်ချက်တွေမထိခိုက်အောင်အချိန်ယူဆွေးနွေးတိုင်ပင်တင့်တယ်လို့လဲ SNLD ပြောရေးစုခွင့်ရှိသူဦးဆိုင်လက်ကပြောပါတယ်ခင်ဗျာ
နိုင်ကိုအိမ်မှာရှင်အမေရိကန်မြန်မာဆက်ဆံရေးညီလာခံကနေဘာတွေများတိုက်တွန်းထားလဲဆိုတာကိုလည်းတင်ပြပေးပါမယ်မြန်မာနိုင်ငံမှာဒီနှစ်အတွင်းရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့အတွက်နိုင်ငံတကာကအာရုံစိုက်စောင့်ကြည့်နေကြတဲ့အချိန်နိုင်ငံရေးစီးပွားရေးတက်သည့်ပညာရှင်စတဲ့ကဏ္ဍစုံကသူတွေတွေ့စုဝေးပြီးတော့နှစ်နိုင်ငံစလုံးအတွက်အထောက်အကူဖြစ်စေမယ့်မူဝါဒတွေချမှတ်နိုင်အောင်အမေရိကန်မြန်မာဆက်ဆံရေးညီလာခံကျင်းပတာဟာထိရောက်ကောင်းမွန်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးကျော်တင်ကပြောပါရယ်အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မြို့တော်အင်ဒီယားနာပိုလစ်မြို့မှာမေလ29ရက်နေ့ကကျင်းပတဲ့အမေရိကန်မြန်မာဆက်ဆံရေးညီလာခံအတွင်းတန်မတ်ကြီးဦးကျော်တင်ကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်အပြည့်အစုံကိုတော့ကိုတိုင်တက်ရောက်သတင်းယူခဲ့တဲ့ကိုဇော်ဝင်းလှိုင်ကပြောပြပေးပါမယ်ရှင်
ညီလာခံအတွင်းလက်ရှိမြန်မာနိုင်ငံမှာလှုပ်ဆောင်နေတဲ့ပြည်ပင်ပြောင်းလဲရေးအစီအစဉ်တွေအဲ့ဒီပြည်ပင်ပြောင်းလဲရေးအတွင်းကအားနည်းချက်အားသာချက်တွေနောက်အမေရိကန်နိုင်ငံမှာရောက်နေကြတဲ့မြန်မာနိုင်ငံသားတက်သည့်ပညာရှင်တွေအနေနဲ့အခုလှုပ်ဆောင်နေတဲ့ပြည်ပင်ပြောင်းလဲမှုလုပ်ငန်းတွေမှာဘလို့အခက်အခဲများကနေပါဝင်ကူညီနိုင်ကြမလဲဆိုတာနဲ့အမေရိကန်အစိုးရကအကူအညီပေးနေတဲ့ကိစ္စတွေကိုအဓိကထားဆွေးနွေးကြတာဖြစ်ပါတယ်မြန်မာရေးကိုနိုင်ငံတကာကစိတ်ဝင်စားနဲ့စောင့်ကြည့်နေကြတဲ့အချိန်အခုလိုမျိုးညီလာခံကျင်းပတာဟာအကျိုးရှိတယ်လို့သူအနေနဲ့ယုံကြည်ကြောင်းညီလာခံကိုအထူးဧည့်သည်တော်အဖြစ်နဲ့တက်ရောက်လာတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ် တာမကြီးဥကြော်တင်ကပြောပါလေအ
ာဒါကတော့အများကြီးအကျိုးရှိနေပါတယ်ဟိုကျွန်တော်တို့ဘာလို့ဆိုတော့2015ခုနှစ်ကမြန်မာနိုင်ငံနဲ့မတန်အရေးကြီးတဲ့အချိန်ကာလဖြစ်ပါတယ်နောက်ဒီမှာဒီ policy maker စီရောနောက်ပြီး business man တွေကလည်းဒါမြန်မာနိုင်ငံမှာရဲ့အလားအလာပေါ့နော်ဟိုအဓိကစောင့်ကြည့်နေရတဲ့အချိန်ပေါ့အဲ့တော့မြန်မာနိုင်ငံဘယ်လောက်ထိတိုးတက်ပြောင်းလဲမှုတွေလှုပ်လာပြီလဲဘာ challenge တွေရှိနေကြသလဲ business လုပ်ဖို့အတွက်ဘာခွင့်လန်းတွေရှိနေသေးလဲလာဘလို့အခက်အခဲတွေရှိနိုင်တယ်လေဒါတွေကိုဒီမှာကျွန်တော်ကန္နာဘောဆောင်ကမြန်မာဒီမှာလက်တွေ့အလုပ်လုပ်နိုင်နေတဲ့နော်ဟိုလုပ်ငန်းရှင်တွေရောအကယ်ဒမီတွေရောနောက်အစိုးရကိုယ်စားလှယ်ပေါ့အစိုးရကိုယ်စားလှယ်ဒါကျွန်တော်တို့ဖြေရတာဝန်ကြီးလေဗယ်မလာနိုင်တဲ့အတွက်ကျွန်တော်တို့ကမြန်မာနိုင်ငံကိုယ်စားလှယ်ကျွန်တော်တို့လည်းကျွန်တော်တို့ဆောင်ရွက်နေတယ်ရှင်းပြခွင့်ရတယ်နောက်ပြီးတော့ကျွန်တော်တို့ဒီမှာဒီအကယ်ဒမီဒီတက်သူကအကယ်ဒမီတွေအပြင်နောက်ကြဒီမှာလည်းမြန်မာဒီမှာတကယ်လက်တွေ့လုပ်ကန်နေတဲ့ USAID တို့နော်ကျွန်တော်တို့ဒါက commerce ကပုံကိုယ်လေးနောက်တခြား NGO ပုံကိုယ်လေးကနေပြီးတော့နောက် peace process မှာပါဝင်နေတဲ့ပုံစံတွေသူတို့ကလာပြီးတော့ရှင်းပြခွင့်ရခြင်းအဖြစ်ဒါမြန်မာနိုင်ငံရဲ့လက်တွေ့ policy အခြေအနေကိုသူတို့ကောင်းကောင်းသဘောပေါက်သွားပြီးတော့မှန်ကန်တဲ့ policy တွေချမှတ်နိုင်လိမ့်မယ်လို့ပြောလဲပါတယ်
အနေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်လွတ်တော်မှာအတူလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ကလည်
း We have always put a lot of emphasis on political development becauseThat has been lacking sadly.
မနက်ငယ်မှာလွန်ခဲ့တဲ့ဆယ်စုနှစ်များစွာအတွင်းနိုင်ငံရေးရာတိုးတက်ပြောင်းလဲမှုတွေမရှိခဲ့တဲ့အတွက်ဒီကိစ္စကိုပဲအများစုကအာရုံစိုက်လှုပ်ဆောင်နေကြကြောင်းနိုင်ငံရေးရာတိုးတက်မှုမရှိတဲ့အတွက်လည်းစီးပွားရေးကဏ္ဍတိုးတက်ပြောင်းလဲအောင်လှုပ်ဆောင်နိုင်ခြင်းမရှိကြောင်းအခုချိန်ထိဆောင်ရွက်လာခဲ့တဲ့စီးပွားရေးပြုတ်ပြင်ပြောင်းလဲမှုဆိုတာကလည်းချမ်းသာပြည်သားသူတွေအတွက်အများစုဖြစ်ပြီးစင်ရဲနွမ်းပါမှုနဲ့ရင်ဆိုင်နေကြရတဲ့ပြည်သူအများစုအတွက်မဟုတ်ကြောင်းပြောကြားခဲ့ပါတယ်အခမ်းအနားပြမြောက်ရေးအတွက်ဥဆောင်စီစဉ်သူတူဦးဖြစ်တဲ့ BACI မြန်မာအမေရိကန်လူမှုအဖွဲ့အစည်းကအမှုဆောင်ညွှန်ကြားရေးမှူးအီလိုက်ဇာဗန်နီကလည်းအခမ်းအနားကျင်းပရခြင်းရည်ရွယ်ချက်ကိုခုလိုရှင်းပြပါတယ
်ကျွန်တော်ပထမဆုံးအနေနဲ့ဆိုလို့ရှိရင်တော့ဒီမှာမြန်မာနိုင်ငံကနေလာပြီးတော့မှရောက်နေတဲ့ကျွန်တော်မြန်မာပြည်သူပြည်သားတွေနဲ့ပြီးတော့မှအမေရိကန်နိုင်ငံမှာရှိတဲ့ကျွန်တော်အမေရိကန်ပြည်သူပြည်သားတွေနဲ့အထူးအတွေ့ရှိရောက်ပထမဆုံးရည်ရွယ်တာဖြစ်တယ်ဘာလို့လဲဆိုတော့ကျွန်တော်တို့ထစ်တွေးမှပဲပြောမှပဲစုံမှပဲကျွန်တော်တို့ကနားလည်မှုရတယ်အဲ့လိုနားလည်မှုရမှမှကျွန်တော်တို့ကယုံကြည်မှုတွေထွက်လာတယ်ပေါ်ပေါက်လာတယ်အဲ့ဒါပထမအချက်ဒုတိယအချက်အနေနဲ့အဲ့လိုလှုပ်ချင်းအဖြစ်ကျွန်တော်တို့ကဒီမှာအစိုးရအဖွဲ့အစည်းတွေပြီးတော့မှအစိုးရမဟုတ်သောအဖွဲ့အစည်းတွေပြီးတော့မှဒီပညာတာတက်ကျွတ်တဲ့ပညာရှင်တွေကျွန်တော်ဖိတ်ပြီးတော့မှဒီကျွန်တော်တို့မြန်မာနိုင်ငံမှာတွေးကြူနေရတဲ့အဖြစ်အပျက်တွေကိုကျွန်တော်ဆွေးနွေးတယ်အဲ့လိုဆွေးနွေးချက်အားဖြင့်အမေရိကန်နိုင်ငံနဲ့မြန်မာနိုင်ငံအကြားဆက်ဆိုင်ရေးအကြောင်းကိုလည်းပို့ပြီးမှစဉ်ဝင်စားလာမယ်ပို့ပြီးတော့မှလည်းနားလည်လာမယ်အဲ့လိုဖြစ်လာတဲ့ဆိုလို့ရှိရင်ကျွန်တော်တို့ကနေပြီးတော့မှဒီပါဝင်လာတဲ့လူတွေကနေပြီးတော့မှပို့ပြီးတော့မှပါဝင်ကူညီလာနိုင်တဲ့အလားအလာရှိတယ်လို့ကျွန်တော်တို့မြင်တယ
်ဒီခန္ဓာကိုတော့အိန္ဒိယပြည်နယ်အိန္ဒိယတက္ကသိုလ်နဲ့ BACI မြန်မာအမေရိကန်လူမှုအဖွဲ့အစည်းတို့ကဥဆောင်ကျင်းပတာဖြစ်ပါတယ်ခင်ဗျာ
ကိုဆောင်ဝင်းလိုက်ပြောပြပေးခဲ့တာပါရှင်ဒေတာရင်းလုံခြုံရေးဆိုင်ရာသတင်းတစ်ပုဒ်ကိုလည်းတင်ပြပေးချင်ပါတယ်တောင်တရုတ်ပင်လယ်ပြင်မှာတရုတ်ကကျွန်းတွေကိုမြေဖို့ချက်ထွင်နေတယ်ဆိုတော့အမေရိကန်ရဲ့ဝေဖန်မှုကိုတရုတ်အစိုးရကပယ်ချလိုက်ပါတယ်တနင်္ဂနွေနေ့ကစင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့နှစ်ပတ်လည်ဒေသဆိုင်ရာလုံခြုံရေးညီလာခံမှာတောင်တရုတ်ပင်လယ်ပိုင်နဲ့ပြည်ထနာလွှမ်းမိုးခဲ့တဲ့အကြောင်းကိုတော့ VOA သတင်းတောက်စတီဟာမန်သတင်းပေးပို့ထားပါတယ်။မိုင်အင်ချင်းနိုင်ကပြောပြပေးပါမယ်ရှင်
။အငင်းပွားစရာဖြစ်နေတဲ့တောင်တရုတ်ပင်လယ်ကကျွန်းတွေကိုမြေဖို့ချက်ထွေနေတာဟာမျှတမှုရှိပြီးတရားဝင်တဲ့အပြင်ကြိုးကြောင်းစီလျော်မှုရှိတယ်လို့ညီလာခံမှာတရုတ်ရေတပ်ဗိုလ်ချုပ်ကြီးစွန်ကျင်းဝါကပြောဆိုသွားပါတယ်။ဒါပြင်နိုင်ငံတကာကိုအကျိုးပြုဖို့တရုတ်ကဆောင်ရွက်နေတာဖြစ်တယ်လို့လည်းပြောပါတယ်။
ကျင်းစွ完全是中国主权内的事。
တရုတ်ပင်လယ်ထဲမှာတရုတ်ကပိုင်ဆိုင်တယ်လို့ပြောတဲ့အချက်တွေကိုပြောင်းလဲဖို့မရှိသလိုပဲဒီအငင်းပွားနေတဲ့ကိစ္စတွေကိုညှိနှိုင်းတိုင်ပင်ဆွေးနွေးပြီးငြင်းချမ်းစွာအပြေရှားဖို့ဆိုတဲ့တရုတ်ရဲ့ရည်တည်ချက်ကိုလည်းပြောင်းလဲမှာမဟုတ်ပါဘူး
။တရုတ်ရေတပ်ဗိုလ်ချုပ်ကြီးကိုညီလာခံကိုတက်ရောက်လာတဲ့ဒေတာရင်းနိုင်ငံတွေကစစ်တပ်အရာရှိတွေတန်တမန်တွေပညာရှင်တွေနဲ့သတင်းတောက်တွေကမေကွန်းတွေဝိုင်းဝန်းမေးမြန်းခဲ့ကြပါတယ်။ဒါပေမဲ့လည်းတရုတ်စစ်တပ်ရဲ့အစ်စ်မြင့်အရာရှိကြီးတဦးအနေနဲ့ကြိုတင်ရေးထားတဲ့အချက်တွေကိုပဲလက်ပတ်ဖြေကြားခဲ့ပြီးနောက်ထပ်ရှင်းလင်းပြောဆိုခြင်းမရှိခဲ့ပါဘူး။အခုလိုတရုတ်ရဲ့ရှင်းလင်းမှုမရှိတဲ့ရည်ရွယ်ချက်ကိုညီလာခံကိုတက်ရောက်လာသူတွေအနေနဲ့ပိုးပြီးစိုးရိမ်မှုတွေဖြစ်စေခဲ့တယ်လို့ CSIS ရဲ့အာရှရေးရာအစ်စ်မြင့်အကြံပေးပုဂ္ဂိုလ်ဘော်နီကလေးဇာကပြောပါတယ်။
to simply read prepared
answers. မိကွန်းတွေဖြေဖို့လို့ပြင်ဆင်ထားတဲ့အဖြေတွေကိုဖတ်ပြသွားတာကိုကြည့်ခြင်းအဖြစ်နောက်ပြောင်ကြီးကိုညှင်းလိုက်တာကိုကြည့်ခြင်းအဖြစ်နိုင်ငံတကာအတိုင်းအဝိုင်းရဲ့စိုးရိမ်မှုတွေကိုအရေးမထားဘူးဆိုတာပြလိုက်တာပဲလို့ကျွန်မကတော့မြင်ပါတယ်။တကယ့်ကိုစိတ်ပျက်စရာလို့ကျွန်မထင်ပါတယ်။ဒီနီလာကမတိုင်ခင်တရက်အလိုမှာအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်တွန်ကာတာကလည်းအငင်းပွားစရာဖြစ်နေတဲ့ရေပိုင်နဲ့ထဲမှာတရုတ်ရဲ့ကျွန်းတီဆောင်မှုဟာအာရှပစိဖိတ်ဒေသတွင်ကနိုင်ငံတကာစည်းကမ်းဥပဒေတွေကိုချိုးဖောက်နေတာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်
။အမေရိကန်ရဲ့ရည်တည်ချက်ကိုရှင်းအောင်ပြောရမယ်ဆိုရင်တော့တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားနေတဲ့နိုင်ငံအလုံးအနေနဲ့ပိုင်ဆိုင်နေဆိုတာပြသခြင်းနဲ့လောက်ရအလုံးနဲ့နောက်ထပ်စီးရေးဆောင်ရွက်မှုတွေကိုရပ်ဆိုင်းတင်ပြီးငြင်းကြမ်းတဲ့အဖြေရှာရေးဆက်လက်လှုပ်ဆောင်မှုဖြစ်ပါတယ်
။တောင်တရုတ်ပင်လယ်ထဲမှာတရုတ်ကသူ့သဘောနဲ့သူလေရင်မပြန်တမ်းရဆုံးသတ်မှတ်ထားပေမဲ့နိုင်ငံတကာရေချောင်းနဲ့လေချောင်းပိုင်နက်တွေမှာရှိနေတဲ့အမေရိကန်သင်္ဘောတွေနဲ့လေရင်တွေကတော့တရုတ်ရဲ့သတ်မှတ်ချက်ကိုလိုက်နာမှာမဟုတ်ဘူးလို့အမေရိကန်စစ်တပ်အရာရှိတွေကပြောပါတယ်။တရုတ်နိုင်ငံဘက်ကအဲ့ဒီမှာရှိနေတဲ့ကျွန်းစုအများပြားကိုသူတို့ပိုင်ဆိုင်ကြောင်းအခိုင်အမာပြောနေတာပါ။အခုလိုတရုတ်ရဲ့ပြောဆိုမှုဟာတရားမဝင်သလိုဒေတာရင်းမှာရှိနေတဲ့တချို့နိုင်ငံတွေကလည်းအဲ့ဒီနေရာတွေဟာသူတို့ပိုင်ဖြစ်တယ်လို့ပြောနေကြပါတယ်ရှင
်။မိုင်းကျင်းနိုင်ပြပြပေးခဲ့တာပါရှင်။တင်းနယ်လာနေညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။တင်းနယ်လာနေညနေခင်းအစီအစဉ်ထုတ်လွှင့်ချက်တွေကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်တွေပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိ Asia Set 7 ဂျိုရုကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ကနေနောက်2လအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုအတင်းလာနေညနေခင်းအစီအစဉ်တွေအဆုံးသတ်သေးခင်ချက်နေသေးတဲ့အချိန်တွင်မှာသတင်းချင်းချုပ်ကိုမတ်အေးတန်နာကျော်ကကြီးညာပေးပါမယ်ရှင်
အမေရိကန်ပြည်အောင်စုမှာစက်တင်ဘာ17ရက်နေ့တိုက်ခိုက်မှုဖြစ်ပွားပြီးကတည်းကအသုံးပြုခဲ့တဲ့အမျိုးသားလုံခြုံရေးအတွက်အစိုးရရဲ့ပြည်တွင်းစောင့်ကြည့်ရေးအစီအစဉ်ကိုတက်တန်းတိုးဖို့အထက်လွှတ်တော်မှမဲခွဲဆုံးဖြတ်ကြတာမှသဘောတူညီမှုမရလို့ NSA အမေရိကန်အမျိုးသားလုံခြုံရေးအေဂျင်စီအနေနဲ့တယ်လီဖုန်းဆက်သွယ်မှုတွေစောင့်ကြည့်ခွင့်ဆုံးရှုံးသွားပြီဖြစ်ပါတယ်အကြံဖတ်သမားလို့မတင်ကားသူတွေရဲ့တယ်လီဖုန်းဆက်သွယ်မှုတွေရဲ့ဖုန်းနံပါတ်ရဲဆွဲနဲ့ဘလောက်ကြာကြာပြောသလဲအဆူရအပါဝင်အသေးစိတ်အချက်အလက်တွေကိုစောင့်ကြည့်တဲ့တစ်ချိန်ကလှိုးဝဲခဲ့တဲ့အစီအစဉ်ဟာနိုင်ငံသားတွေရဲ့ကိုယ်ရေးကိုယ်တာလွတ်လပ်ခွင့်ကိုချိုးဖောက်မှုလို့အမေရိကန်နိုင်ငံသားတွေကဝေဖန်ကြတာဖြစ်ပါတယ်။အရှိတောင်အာရှဒေသမှာရင်ဆိုင်နေရတဲ့လှေစည်းပြေးရွှေ့ပြောင်းဝင်ရောက်သူတွေရဲ့အရေးကိုကင်တွယ်ဖြေရှင်းနိုင်ဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံသားဖြစ်နေအတိအမှတ်ပြုရလိမ့်မယ်လို့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးအန်ရစ်ချက်ကဒီကနေ့တင်းနှင်းလာနေမှာပဲပြောသွားပါတယ်။ဒီပြဿနာရဲ့အကြောင်းရင်းဟာမြန်မာနိုင်ငံမှာငြိမ်းချမ်းမှုနဲ့တည်ငြိမ်မှုမရှိတာကြောင့်ဖြစ်တယ်လို့မလေးရှားနိုင်ငံဘူထရာဂျာယာမြို့ကိုရောက်ရှိနေတဲ့အမေရိကန်အစိုးရရဲ့လူရည်ဒုက္ခတွေနဲ့ရွှေ့ပြောင်းနေထိုင်မှုများဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးကပြောသွားတာဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်နားမှာဖြစ်ပွားနေတဲ့မြန်မာနယ်ကိုးကန်တပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်တရုတ်နိုင်ငံနယ်ကိုမကြာခဏဘုံးစံကြားခဲ့တဲ့ယူနန်ပြည်နယ်မှာဒီသတင်းပတ်ထင်မှာတရုတ်စစ်တပ်ကစစ်ရေးလေ့ကျင့်သွားမဲ့အကြောင်းတရုတ်နိုင်ငံကကြေညာပါတယ်။မြေပြင်နဲ့ဝေဟင်ပူရဲစစ်ရေးလေ့ကျင့်မှုတွေကိုမနှက်ဖြန်စတင်မှာဖြစ်ပြီးတော့တကယ့်တိုက်ပွဲတွေမှာလို့ချီစံအစ်စ်ကိုအသုံးပြုမှာဖြစ်တယ်လို့လည်းတရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ရှင်။
တရင်ချင်းချုပ်ကိုမအေးတန်တော့ကြောချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကဒေါခင်မျိုးသက်ဖြစ်ပါတယ်ရှင်အင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် VOA American တန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19 25ရုကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေရှင် VOA ကိုနားဆင်တဲ့အတွက်ကျေးဇူးစုတင်ပါတယ
်. This program has come to you from the Voice of America, Washington.